တရုတ်နိုင်ငံဂျာဝင်ဆောင်ရွက်ပေးနေတဲ့မြောက်ပိုင်းကတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားအပြစ်ခတ်ရစဲရေးဟာယာယီသဘောတူညီချက်သာဖြစ်နိုင်ပြီးတော့ရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးကိုရဖို့တော့မဖြစ်နိုင်ဘူးလို့မြင်တဲ့အကြောင်းတရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာလှကျော်စောက VOA ကိုပြောပါရယ်။ကိုသိန်းထိုင်ဦးကဘန်ကောက်မြို့ကနေ Skype ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါရယ်ရှင်
။တချို့ဒီဝေဖန်ကြတာကဒီမြန်မာနိုင်ငံမာဒီမိုကရေစီစိတ်သုံးနေတယ်စစ်ကောင်စီကဒီဖိနှိပ်မှုတွေပို့ပြီးတော့တိုးလာပြီးတော့လုပ်နေတဲ့လေချောင်းတက်ခိုက်မှုတွေပါဝင်လုပ်နေတဲ့အချိန်မှာတရုတ်ကခုလိုတိုင်းရင်းသားတွေကိုအတင်းအကျပ်ပြစ်ခတ်ရပ်ဖို့ပြားပေးတာမျိုးဖြစ်လာခဲ့ရင်တရုတ်ကတမိုင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့မှားတဲ့ဘက်ကရက်မှားတဲ့ဘက်ကရက်တာမျိုးဖြစ်သွားလိမ့်မယ်ဆိုပြီးတော့လေဝေဖန်တာမျိုးတွေရှိနေပါတယ်ခင်ဗျာဒီပေါ်မှာရောဒေါ်လာကျော်စောဘယ်လိုသုံးသပ်ပါသလဲခင်ဗျာ
အဲဒီလိုရှိတယ်ဗျာဟိုဗမာပြည်အကြောင်းပြောတာတော့မကြဘူးဥမာအားဖြင့်ရှီကျင်းဖင်ကယူကရိန်းကဟိုငင်းငိုင်းနဲ့ပတ်သက်လို့ပြောတဲ့အခါမှာစကားတခုပါတယ်အဲ့ဒါဘာလဲဆိုတော့သူတို့ဟာအမြဲတမ်းသမိုင်းရဲ့အမှန်တရားဘက်ကပဲယက်တည်ပါတယ်တဲ့နော်အဲ့တော့သမိုင်းရဲ့အမှန်တရားဆိုတာဘာလဲလို့အတိပဲဖော်ကြည့်တော့လူသားတွေဟာမိမိတို့ဘဝလွတ်မြောက်ရလွတ်မြောက်ကြောင်းတိုးတက်ရတိုးတက်ကြောင်းတိုက်ပွဲဝင်နေကြအဲ့ဒီဘက်ကယက်တည်ရဆိုတဲ့သဘောပဲအဲ့တော့အခုနခင်ဗျားပြောသလိုစစ်ကောင်စီကဘုံတွေကျဲနေတဲ့အခါမှာခုနပြောတဲ့ဟိုတိုင်းရင်းသားတွေကိုအပြစ်ခတ်ရဆွဲခိုင်းတာတစ်ဖက်သက်သေးပြောရင်တော့ဟုတ်တယ်နော်ဒါပေမဲ့ तू ကနှစ်ဖက်စလုံးပြောတာဗျအဲ့တော့ MND ကလည်းခင်ဗျားသူ့ရဲ့ဝင်နေတဲ့မှာကိုပါပြီးသားနော်သူ့ကြီးညာကြောက်ပါကိုကပါပြီးသားကျွန်တော်တို့လည်းအပြစ်ခတ်ရမယ်တို့တူစစ်ကောင်စီကဟိုလေနဲ့ဝင်ပြုတ်နေတာလေလည်းရခိုင်းပေးပါလေ तू ကပြောတာအဲ့တော့ဝိုင်းကြီးကိုယ်တိုင်ကလည်းပြောပြီးသားဒီကိစ္စတွေကိုကမ္ဘာအပူမီးဒေသတွေကိုသူတို့ဝင်ရောက်ပြီးတော့တတ်နိုင်သမျှဖြည့်ရှင်းပေးတဲ့အခါမှာတဲ့တတ်နိုင်သမျှဘက်မလိုက်ဖဲနဲ့ဘက်အားလုံးကိုဟွန်းင်းပြအောင်လုပ်ပါမယ်ဆိုပြီးအဲ့လိုပြောမှုတယ်နော်ဥပမာအားဖြင့်ခင်ဗျားစဉ်းစားကြည့်ဥမာရွေးကောက်ပွဲနဲ့ပတ်သက်လို့ဆိုတော့နော်စစ်ကောင်စီကလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အဲ့တော့စစ်ကောင်စီပြောအတော့ပြောတာပေါ့ဗျာသူ့ကိုတရုတ်ကဘလောက်ထောက်ခံနေပါလဲဒါမဲ့ဒီတရုတ်ဘက်ကကြေညာတဲ့ဟာကြတော့တမျိုးဗျသူကတရုတ်ကပြောတာဘယ်အားလုံးနော်သက်ဆိုင်တဲ့သူတွေအားလုံးပါဝင်တဲ့ရွေးကောက်ပွဲလို့ပြောထားတာအဲ့တော့ဒါကိုကျမတို့ကခုနပြောသလိုပဲလေနှစ်ဖက်မျှကြည့်ဖို့လိုနော်တစ်ဖက်သားဟိုကြည့်ရင်လည်းအခုနအမြင်မျိုးမြင်နိုင်တာပေါ့
အခုဒီတိုင်းရင်းသားမြောက်ပိုင်းဒေသငြိမ်းချမ်းရေးတရုတ်နိုင်ငံဂျာဝင်ဆောင်ရွက်ပေးနေတဲ့ဒီအပြစ်ခတ်ရစဲရေးကိစ္စတွေအောင်မြင်မယ်လို့လက်ခံအောင်မြင်မယ်လို့မျှော်လင့်ပါတော့ခင်ဗျထီရောက်မယ်လို့
မထီကျမကြည့်တာတယ်လို့ဗျဟိုကျမတို့တော်လိုင်းကြီးကရေရှည်သွားမှာအပြစ်ခတ်ရက်စဲလက်ခဏဘာဖြစ်လို့လဲဆိုတော့ဟိုတရုတ်ကဟိုစစ်ကောင်စီရဲ့ဒါဟိုနည်းလဲဗိုလ်ချုပ်ကမော်လဲ BBC နဲ့အင်တာဗျူးမှာပြောသွားတာပါတယ်စစ်ကောင်စီရဲ့အခြေခံကသူ့ရဲ့အခြေခံစိတ်နေစိတ်ထားအဓိကဗမာပြည်ရဲ့ဒုက္ခတွေအားလုံးကဒီဆက်အာဏာရှင်စနစ်ကစတာဗျအဲ့တော့ဒီဆက်အာဏာရှင်စနစ်ကဒီစစ်ကောင်စီရဲ့သဘောထားပေါ်မှာအများကြီးမှုတည်သူကသူရယူထားတဲ့အခွင့်အထူးတွေကိုဘလောက်ကြံတဲ့လူတွေနဲ့မျှဝေနိုင်မလဲဆိုတာမူတည်တယ်။အဲ့တော့သူအခက်ခဲဖြစ်လာရင်ဒီငင်းငိုင်းရေးစကားပြောတာအပြစ်ခတ်ရစေးရေးစကားပြောတာအခုမင်းအောင်လိုင်ခက်မှပြောတာမဟုတ်ဘိုနီဝင်းခက်တဲ့ကပြောလာတာနော်။ခင်ဗျားတို့ကြုံမှုကျင်မှာ1963ကလေးကအဲတောက်ထောက်ပြောလာတာ။အရေးကြောင်းဆိုသူတို့ဒါထုတ်သုံးလာပြီ။အရေးကြောင်းဆိုဒါထုတ်သုံးလာ။ဒါအဆက်ဆက်သုံးလာတာ။အဲ့တော့အခုတရုတ်ကပြောလဲပြောပဲဖြစ်မှာ။တရုတ်ရဲ့ရည်ရွယ်ချက်ကသူ့ဒေသဒီသူ့ရဲ့အနိကရည်ရွယ်ချက်ပေါ့နော်အနိကရည်ရွယ်ချက်ကဒီကျမတို့သူတို့နဲ့နေဆက်မြင်းပေါ်မှာထပ်ပြီးတနတ်တံမပေါက်ဘူးနော်ကျမတို့ဘက်ကတနတ်တံသူတို့ဘက်မရောက်ရေးအဲ့ဒါသူ့ရဲ့အနိကရည်မှန်းချက်အဲ့ဒါမှဒုတိယအဆင့်ကျမှာအကုံလုံးဆင်းဟိုပါလေငင်းငင်းညံ့ညံ့နဲ့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးလုံရင်းကန်ရင်းကနေပြီးတော့တဖြည်းဖြည်းငင်းညံ့သွားမယ်လို့သူကတွက်ပုံများတယ်ဒီစစ်တပ်ကဒီလိုသဘောထားမရှိဘူးသူ့ရဲ့အပြစ်ခတ်ရစေးကြီးကသူယာယီထွက်ပေါက်အတွက်ပဲရှာတာသူ့ရဲ့အခြေခံသူ့ရဲ့အခြေခံစိတ်ဓာတ်ဖြစ်တဲ့ပြည်သူလူထုပေါ်မှာတသက်လုံးပူကြဖို့ပြည်သူလူထုကိုစစ်ကြုံဘဝမှာထားဖို့ဒါဆက်မှအခုထိမလျှော့သေးဘူးအခုချိန်ထိလည်းသူတို့စိတ်ထဲမှာသူတို့အရင်စစ်အစိုးရတွေလိုပဲဖိနှိပ်ပြရင်ဟလာဘုံတွေကျဲပြရင်တပ်ပြရင်နိုင်ငံရေးအကျဉ်းသမားတွေကိုထောင်ထဲထည့်ပတ်အဲ့လိုမျိုးလုပ်ပြရင်သူတို့အသက်ရှူထောင်နိုင်သေးတယ်လို့တော့ပြောတယ်။ဒါကြောင့်မို့တရုတ်လုံနေတဲ့အပြစ်ခတ်ရစဲကြီးလဲယာယီပဲဖြစ်မှာပဲ။ရေရှည်ရဖို့မလို့
။ဟုတ်ကဲ့ဒေါ်လာကျော်စောအခုလိုဆက်သွယ်ပေးပြန်ခွင့်ပေးတာကျေးဇူးတင်ပါတယ်ခင်ဗျာ။